ပါကစ္စတန်နိုင်ငံတောင်ပိုင်းစစ်ကမ်းမြို့ကရာချီမှာရှိတဲ့အခမဲ့အစားအသောက်ဝင်းငှတဲ့စင်တာမှာတောက်ချန်နေကလို့ပြတာကြောင့်အနည်းဆုံး12ဦးသေဆုံးပြီး5ဦးဒဏ်ရာရတယ်လို့အနာပိုင်တို့ကပြောပါတယ်။သေဆုံးထိခိုက်သူအများစုကအမျိုးသမီးတွေနဲ့ကလေးတွေဖြစ်ကြောင်းဒေသဆိုင်ရာရဲတပ်ဖွဲ့နဲ့ကယ်ဆယ်ရေးလုပ်သားတွေကပြောပါတယ်။ကရာချီကဆက်ယုံတစ်ခုအပြင်မှာမွတ်စလင်တို့ရဲ့ရမဒန်ဥပုသ်လအတွင်ဝန်တန်းတွေအတွက်အစားအသောက်ဝင်းမြတဲ့စင်တာမှာလူအုပ်ပြီးခဲ့တာပါ။အမျိုးသမီးတွေအများစုပါဝင်တဲ့ရန်နဲ့ချီတဲ့လူအုပ်ကအစားအသောက်တွေရရှိရေးအတွက်အပြည့်အချံတိုးဝှေ့တွန်းထိုးချတာမှာတချို့ကတော့အနီးကရေမြောင်းတဲ့ကိုပြုတ်ချကုန်တယ်လို့မျက်မြင်တွေ့သူတွေနဲ့ရဲတပ်ဖွဲ့ကပြောပါတယ်။အခြေခံကုန်စည်တွေနဲ့စားသောက်ကုန်စည်တွေကြီးမြင့်မှုနဲ့ရင်ဆိုင်နေရတဲ့ပါကစ္စတန်မှာတောက်ချန်တဲ့လူအုပ်ပြီးသေဆုံးမှုတွေကြောင့်ပုဂ္ဂလိကနဲ့အစိုးရထောက်ပံ့တဲ့ဆက်နရိတ်ခါကူညီမှုစင်တာတွေမှာဒီအပိုင်းအတွင်းသေဆုံးရသူကအနည်းဆုံး22ယောက်ထိရှိသွားပြီဖြစ်ပါတယ်ရှင်။